ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေလုံခြုံရေးအတွက်ကားဝယ်ဖို့တိန်9000နီးပါးအတုံးစီတင်ပြတောင်းဆိုမှုအပေါ်အများပြည်သူအကြားဝေဖန်မှုတွေမြင့်တက်နေတယ်လို့ရန်ကုန်တိုင်းလွှတ်တော်မှလည်းအခြေအတင်ဖြစ်နေပါဗျ။အတုံးစီချွေတာမယ်ဆိုတဲ့အစိုးရတင်လက်ထက်အခုလိုဈေးမြင့်ကားတွေဝယ်ဖို့လိုအပ်ရလားလို့မေးခွန်းထုတ်နေကြတဲ့အပေါ်တိုင်းအစိုးရဘက်ကတော့တဟာအမှန်တကယ်လိုအပ်ချက်ဖြစ်တယ်လို့ပဲခုခံပြောဆိုပါတယ်။မမေခစုံစမ်းမေးမြန်းတင်ပြပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ဇွန်လရက်နေ့ကပြုလုပ်ခဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာတင်ခဲ့တဲ့2018-2019ဘဏ္ဍာနှစ်အရအတုံးခန့်မှန်းကြေငွေစင်းရထားချက်တင်ပြတာမှာရန်ကုန်တိုင်းဒေသကြီးအစိုးရအတုံးပြုဖို့အတွက်ကားဝယ်ဖို့တိန့်9000နီးပါးတောင်းခံခဲ့တဲ့အတွက်အခုလိုဝေဖန်မှုတွေရှိလာခဲ့တာဖြစ်ပါတယ်။ဒီလိုတောင်းဆိုတဲ့အတွက်လွှတ်တော်မှအခြေတင်ဖြစ်ခဲ့ပြီးလက်ရှိမှာတော့2018-2019ဘဏ္ဍာနှစ်အရအတုံးခန့်မှန်းကြေငွေစင်းရထားချက်ကိုအတည်မပြုနိုင်ခဲ့ပါဘူး။အရင်အစိုးရလက်ထက်ကလွှဲပြောင်းယူခဲ့တဲ့အစိုးရတုံးကားတွေဟာကြန့်ခိုင်မှုမကောင်းတာကြောင့်ကားသစ်တွေကိုအစားထုတ်ဖို့လိုတာမို့ဝယ်ယူဖို့ရထားချက်တွေထည့်သွင်းရတာဖြစ်တယ်လို့ရန်ကုန်တိုင်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်တောင်းကဆိုပါတယ်။ဒီပြင်ဒီကားတွေဟာစိန်ခံဖို့တက်တက်စီးဖို့အတွက်ဝယ်ယူတာမဟုတ်တလို့ဒါတွေဟာဇိမ်ခံကားမဟုတ်ကြောင်းလေဝင်ကြီးက VOE ကိုခုလိုပြပြလာပါဗျ။တ
တိယကိုလေဖြတ်ပြီးတော့သူတို့တင်ပြတော့ကြတာဗျ။ဒီတင်ပြတဲ့ကားဆွေစည်းကိစ္စကိုဟို budget မှာထည့်ပါထည့်နေကြောင်းပဲပြောလိုက်တယ်။ပြည်သူတွေလိုအပ်တဲ့ပြည်သူကိုယ်စားလှယ်တွေကတင်ပြတဲ့လမ်းတို့တရားတို့လည်းအကုန်လုံးဖြတ်သွင်းတယ်။နောက်ဆုံးတော့ဒါကတော့အစိုးရအဖွဲ့ရဲ့တုံးမဲ့ဒီကားဆွေစည်းကိုအားလုံးဝေဖန်ကြတာပါ။ဝယ်မဲ့ဟို budget မှာသူကထည့်ထားတာက Toyota ဝိဇ္ဇာကွင်းမိတ်က Fortuner ဘုမဟုတ်ဖို့အဗရစ်အဲ့တော့ဒုစရီယာကျိုးပါပေါ့ဒီရန်ကုန်မြို့မှာအလွဲတကူပေါ့တိုတာဖော်ဂျူနာဆိုရင်လေရန်ကုန်မြို့ရဲ့ရှိုးရူးမှာအလွဲတကူဝယ်လို့ရနိုင်နေတာဒါလေပေါက်ဈေးတိုင်ဝယ်လို့ရနိုင်နေတာပေါ့နော်ဒါတွေကအကုန်လုံးဒီဈေးကပဲဈေးမှာဘယ်သူနဲ့မှလောကချင်းရိုက်လို့ရတဲ့အရာမျိုးဖြစ်နော
်လုံခြုံစွာစီးနင်းနိုင်ဖို့ဖို့တို့မဟုတ်တိုယိုတာအမျိုးအစားကားတစ်မျိုးမျိုးကိုဝယ်ဖို့တင်နာတာဖြစ်တယ်လို့ဆိုပါတယ်လက်ရှိကာလမှာချိုးချံချွေတာနေရတာကတချောင်းလိုအပ်ချက်တဲ့ကြော်လွန်တောင်းဆိုမှုတွေကြောင့်ဒါကိုလက်မခံတင်ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်အချို့ကကန့်ကွက်မှုတွေရှိခဲ့တာပါအရင်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းကတော့လက်ရှိ NLD အစိုးရရဲ့ဘတ်ဂျက်သုံးစွဲမှုကမေကွန်းထုတ်စရာတွေရှိနေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်သို့တုံးကတော့ပေါ့နော်အဲ့ဒီတုံးကကားအသစ်ဝယ်ခဲ့တာပဲသူကဖွဲ့ဝင်နေအားလုံးအတွက်ဝန်ကြီးချုပ်ပါဝင်ပေါ့နော်ခဲကိုကားအသစ်ချက်ချက်ပဲတင်သွင်းခဲ့တာလေအဲ့တော့အဲ့လုံးကတောင်မှအဲ့လောက်မတုံးခဲ့ဘူးပေါ့နော်ဖို့ကားဆိုတာဝေးလာဝေးပေါ့နော်ဒါကြောင့်မလို့အဲ့ဒီအရင်နိုင်ငံလုံခဲ့တဲ့ခုနှစ်နှစ်ကရင်လလဆဆတွင်းထားတဲ့ကားတွေရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရဖော်ဝင်တဲ့ကားတွေအမှန်တော့မလိုဘူးပေါ့နော်အဲဘေးမကင်းဘူးမလုံခြုံဘူးဆိုရင်တောင်မှဒီဖို့ကားမဟုတ်တဲ့ဘေးကင်းလုံခြုံတဲ့ကားတွေအများကြီးအစိုးရအဖွဲ့အနေနဲ့တင်သွင်းလို့ရတယ်အဲ့တော့3,980လောက်နဲ့ဒီကားအပစ်တွေဝယ်နိုင်တယ်တင်သွင်းနိုင်တယ်ပေါ့နော်အားကြောင့်ဒီဟိုသိန်းတစ်ထောင်ကကားကိုပေါ့နော်အစိုးရအဖွဲ့ဝင်တွေအတွက်မှားယူရဲဆိုတဲ့ဟာတော့ဒါဟိုစိတ်ကူပေါ့နော်ဒါထူးဆန်းနေဒါကဒီကျန်းခံဖို့မျိုးလက်ထက်တုံးကားတောင်မှဒါမျိုးမလုပ်ခဲ့ဘူးလေနော်ဒါကြောင့်မပြည်သူနဲ့တသားတဲ့နေရမယ်ဆိုတဲ့ဒီအစိုးရအဲဒီရတာအစိုးရလက်ထက်မှာတော့ဘလို့မှအောင်မဖြစ်သင့်ဘူးပေါ့နော
်လက်ရှိဘတ်ဂျက်သုံးစွဲမှုရထားစင်းဟာမကြေမလည်ဖြစ်နေတာမို့ကိုယ်စလဲများဆွေးနွေးချက်များနဲ့2018-2019ဘဏ္ဍာနှစ်အရာအသုံးခန့်မှန်းကြေငွေစင်းရထားချက်တို့ကိုရန်ကုန်တိုင်းအစိုးရဘက်ကပြန်လည်စစ်စစ်ပြီးပြည်ထောင်စုအစိုးရရဲ့သဘောထားကိုခံယူသွားမယ်လို့သိရပါဗျ။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့2018-2019ဘဏ္ဍာနှစ်မှာမြို့နယ်45မြို့နယ်အတွင်းစီမံကိန်းပေါင်း800ကျော်အတွက်သုံးစွဲငွေငွေချက်900ဘီလီယံနီးပါးသုံးစွဲဖို့ရထားသတ်မှတ်ထားပါတယ်ရှင်။
မမေခမင်းမြန်တင်ပြသွားတာပါ။